တရုတ်နိုင်ငံမှာ14နှစ်နီးပါးအတွင်းပထမဆုံးအကြိမ်နိုင်ငံဖွဲ့စည်းပုံပြင်ဆင်ဖို့ရှိနေပါတယ်။ဒါဟာသမ္မတရှီကျင်းဖင်အာနာပိုမိုခိုင်မာရေးအတွက်သာဖြစ်တယ်လို့သုံးသပ်သူတွေကတော့ဆိုကြပါတယ်။အမျိုးသားကြီးကြပ်ကုကဲရေးကော်မရှင်တရက်ကိုအစ်စ်ဖွဲ့စည်းပြီးရှီကျင်းဖင်သမ္မတရာထူးကိုတတိယတက်တန်းအထိထမ်းဆောင်ဖို့တောင်းလမ်းပွင့်သွားနိုင်တယ်လို့မြင်နေကြပါတယ်။ VOA သတင်းတော့ Bill Ike ဘေဂျင်းမြို့ကပေးပို့ထားတဲ့သတင်းမှာကိုတော့ဦးကျော်စံတာကပြောပြမှာပါရှင်။
တရုတ်ကွန်မြူနတီပါတီရဲ့ထိတ်တန့်နောက်ဆုံးတချို့ဘေဂျင်းမြို့မှာတွေ့ဆုံနေရပါတယ်။ဘာတွေဆွေးနွေးမယ်ဆိုတာအတိအကျမသိရသေးပေမဲ့ဒီကနေ့ပြီးဆုံးမဲ့နေ့ရက်ကြာဆွေးနွေးမှုဟာတရုတ်ကောက်ဆောင်ရှီကျင်းဖင်ရဲ့အာနာပိုမိုခိုင်မြဲအောင်တည်ဆောက်ရေးကိစ္စဖြစ်တယ်လို့ဆိုကြပါတယ်။တရုတ်ပြည်ဖွဲ့စည်းပုံကိုနောက်ဆုံးပြင်ဆင်ခဲ့တာ2004ခုနှစ်ကဖြစ်ပြီးအခုဒီချိန်မှာလည်းအဲဒီကလိုပဲလက်ရှိကောက်ဆောင်ရဲ့သဘောတရားတွေကိုအတိအကျပုံဖော်ဖို့ဖြစ်ပါတယ်။ဒီလိုရကြောင့်တရုတ်ပြည်သူတွေအကျိုးရှိမယ်မရှိဘူးဆိုတာတော့မသိကြပါဘူး။ဒီလိုရကမွေပန်းရဲတဲ့ပညာရတချို့လည်းတွေ့ရပါရဲ့နိုင်ငံပိုင်းသတင်းစာတွေကလည်းရှင်းရှင်းလင်းလင်းမရေးကြပါဘူးဒါဟာအဂိလိုက်စားမှုတိုက်ဖြည့်ရေးအတွက်ပုံမအနာကြီးမားတဲ့ဌာနတစ်ခု National Supervision Commission ဆိုတာကိုဖွဲ့စည်းရေးအတွက်ဆွေးနွေးနေရတယ်ဆိုတာအချက်ပြနေရတယ်လို့ဆုံးသတ်ကြပါတယ်အရင်ပွားပွဲ National Supervision Law အမျိုးသားကြီးကြပ်ကိုကရေးဥပဒေတရားလည်းပဲပေါ်ပေါက်လာနိုင်တယ်လို့ဟောင်ကောင်အခြေစိုက်နိုင်ငံရေးသုံးသပ်သူဝီလီလမ်ကဆိုပါတယ
် This is a new nationwide institution so most likely the rationale
ဒါဟာဒီတိုင်းပြည်လုံးနဲ့သက်ဆိုင်တဲ့အဆောက်အအုံတရားပါဒါကြောင့်ဒီလိုအရေးကြီးတဲ့အမျိုးသားကြီးကြပ်ရေးကော်မရှင်ဖွဲ့စည်းရေးစဉ်းစားချက်ကိုဖွဲ့စည်းပုံဥပဒေမှာထည့်သွင်းပါမှာဖြစ်ပါတယ
်တကယ်တော့အခုရေးဆွဲဖွဲ့စည်းမဲ့အမျိုးသားကြီးကြပ်ရေးဥပဒေနဲ့အမျိုးသားကြီးကြပ်ရေးကော်မရှင်ဆိုတာတွေဟာ check and balance အထင်ကိုလုံးဝမရှိတဲ့ဥပဒေကြောင့်ရအငင်းပွားပွဲကိစ္စတွေဖြစ်နေပါတယ်ရှင်းချင်းဖြင့်အဂ္ဂိလက်စားရေးလုပ်ရကြောင့်အခုခါအရာရှိပေါင်းတစ်သန်းခွဲအစီအစဉ်ခံနေရပြီးဒီလမ်းမဲ့အမျိုးသားကော်မရှင်ဖွဲ့စည်းပြီးသွားပြီဆိုရင်နိုင်ငံပိုင်းစီးပွားရေးလုပ်ငန်းတွေအပါအဝင်အစိုးရအစီအစဉ်တိုင်းကိုစုံစမ်းစစ်ဆေးလာနိုင်တော့မှာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်ပြည်ကစကူဂျင်းရောက်ပါတီကွန်ဂရက်စ်ကအခြေချင်းဖြင့်နာမည်နဲ့အတွေ့အခေါ်တွေကိုပါတီရဲ့ဖွဲ့စည်းပုံမှာထည့်သွင်းခဲ့ပြီးဒါဟာမော်စီတုံးတို့ဒင်းချောက်ပင်တို့နဲ့သူ့ကိုတန်းတူထားလိုက်တဲ့သဘောဖြစ်သွားပါတယ်။ပီကင်တက်ကသူဥပဒေတွဲဘက်ပါမခဂျင်းဂျိုရှင်ကဒီကိစ္စကိုအခုလိုသုံးသပ်ပါတယ်။
ဘိုးတော်ဆွေးရတာကျင်းဆင်ပြီးဟောသူဟာရုပ်ပြဲတာ
စကူဂျင်းရောက်ပါတီကွန်ဂရက်ကချမှတ်ချက်တွေပြီးဖွဲ့စည်းပုံထဲမှာလည်းရပ်တည်မဖြစ်နိုင်တဲ့ကိစ္စတချို့ရှိနေပါတယ်။ဒါတွေကိုကြောင်းလည်းပြစ်မလားဆိုတော့ကိုတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်
။ဒါပြင်သမ္မတနဲ့ဒုတိယသမ္မတတို့ဟာစက်တန်းနှစ်ခုထက်ပိုပြီးတာဝန်မထမ်းဆောင်ရဘူးဆိုတဲ့ဖွဲ့စည်းပုံဥပဒေပုံမှန်89ကိုဒီဒီဟာပြင်နိုင်မယ်လို့လည်းခံမှန်းချက်တွေရှိနေပါတယ်။ဟောင်ကောင်စိတ်ပန်နဲ့နီးပညာတက်ကသူနိုင်ငံရေးစိတ်ပန်ပါမခဒေးဗစ်ရီဂျော်ကတော့ရှင်ချင်းဖင်ဟာဒီလောက်ထိလုံခြုံပါမလားဆိုတော့မေးခွန်းထုတ်ပါတယ်
။ I think he still probably needs to prove
ဘောကိုင်ဘက်တွေကသူ့ကိုတတိယတက်တန်းအတွက်လမ်းဖွင့်မပေးခင်သူကဘလို့စွမ်းဆောင်နိုင်ရဲဆိုတာကိုကဏ္ဍတော်တော်များများမှာပြသဖို့လိုအပ်လိမ့်မယ်လို့ထင်ပါတယ်
။သို့တော်လည်းပဲဝီလျံလမ်းကတော့ရှင်ချင်းမင်းဟာအာနာတော်တော်များများကိုချုပ်ကင်ထားပြီးဖြစ်နေတဲ့အတွက်ဒီတက်တန်းတိုးမဲ့ပြင်ဆင်မှုကိုလည်းပဲတဘာတဲ့လုပ်သွားနိုင်ရဲလို့ဆိုပါတယ
်။ရှင်ချင်းကဆာရီပါဝါဟမ်ဂရီဒီဂိုစတစ
်ရှင်ချင်းမင်းဟာအင်မတန်အာနာမက်ပြီးအတ္တကြီးတဲ့ခေါင်းဆောင်ဖြစ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံကိုတက်ခါတလဲလဲပြန်ပြင်ဖို့ဆိုတာဘယ်လိုလုပ်စင်မဟုတ်တဲ့အတွက်အခုချိန်ပြင်ဆင်တော့ဒါကိုတပါးပြီးလုပ်သွားနိုင်ပါလေ
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခုဆွေးနွေးပွဲကအဆိုပြုလာမဲ့ဘယ်အဆိုပြုချက်ကိုပဲဖြစ်ဖြစ်အဖွဲ့ဝင်200ပါတဲ့အင်အားကြီးမားတဲ့ပါတီဗဟုကော်မတီကထောက်ခံရမှာဖြစ်ပြီး NPC လို့ခေါ်တဲ့အမျိုးသားပြည်သူ့ကွန်ဂရက်မှာလည်းပဲအုံမှုနှစ်ပုံရထောက်ခံမဲ့ရရှိဖို့လိုအပ်ကြပါခင်ဗျာ